ကာဇာကမ်းမြောက်ဒေသမှာလူသားချင်းစာနာတဲ့အကူအညီပေးနိုင်ဖို့အစ္စရေးနဲ့ပါလက်စတိုင်းဟာမတ်စ်တို့ကြားအဖွဲ့တို့တိုက်ပွဲတွေချက်ချင်းရပ်ဖို့အဆိုပြုတဲ့ဒုညိုရေးကောင်စီဆုံးဖြတ်ချက်မူကြောင်းကိုအမြဲတမ်းအဖွဲ့ဝင်အမေရိကန်ပြည်ထောင်စုကဗီတိုအာဏာသုံးပယ်ချလိုက်ပါတယ်။ကုလသမဂ္ဂလူညိုရေးကောင်စီမှမနေ့ဒီဇင်ဘာလ10ရက်နေ့ကမဲခွဲခဲ့တဲ့မူကြောင်းကိုအမေရိကန်အစိုးရအနေနဲ့ဘာကြောင့်လက်မခံနိုင်ရသလဲဆိုတာကိုကုလသမဂ္ဂဆိုင်ရာအမေရိကန်ဒုတိယသမ္မတကြီးရောဘတ်ဘူကအခုလိုတင်ပြဆွေးနွေးခဲ့ပါတယ်
။ This text also failed to acknowledge that Israel has the right to defend itself against terrorism.consistent with international law
အကြံဖက်မှုကိုနိုင်ငံတကာဥပဒေနဲ့အညီခုခံကာကွယ်ပိုင်ခွင့်ရှိတယ်ဆိုတဲ့အစ္စရေးရဲ့အခွင့်အရေးကိုမူကြမ်းထဲမှာထည့်သွင်းဖော်ပြထားခြင်းမရှိပါဘူးဒါဟာနိုင်ငံတိုင်းလုံခြုံရေးရှိတဲ့အခွင့်အရေးတစ်ခုဖြစ်ပါတယ်အောက်တိုဘာ9ရက်နေ့ကဟာမတ်စ်အဖွဲ့ရဲ့လှုပ်ရွက်ကိုဘယ်နိုင်ငံကမှတီးခတ်နိုင်မှာမဟုတ်တယ်လို့တင်းကြီးလက်မခံတဲ့မှာဘူးလို့အမေရိကန်ဒုတိယသမ္မတကြီးရောဘတ်ဘူတ်ကပြောသွားတာပါအမေရိကန်အစိုးရကဟာမတ်စ်အဖွဲ့ကိုအကြံဖက်အဖွဲ့အစည်းတစ်ခုအဖြစ်တရားဝင်သတ်မှတ်ထားတာဖြစ်ပါတယ်လုံးဝအပြစ်ခရက်ဆဲထားတာမျိုးကိုအစ္စရေးနီဒူအမေရိကန်အစိုးရကလည်းလက်မခံပေမဲ့စာနာမှုဆိုင်ရာအကူအညီတွေပေးနိုင်ရေးအတွက်အရာကြီးအပြစ်ခရက်ဆဲတာကိုတော့လက်ခံတယ်လို့သမ္မတကြီးရောဘတ်ဘူကထပ်သွင်းပြောကြားခဲ့ပါတယ်အပြစ်ခရက်ဆဲလိုက်ရင်ဟာမတ်စ်အဖွဲ့ကိုလက်နက်ရိခါထပ်မံဖြစ်စည်းဖို့အခွင့်အရေးပေးလိုက်တယ်လို့ဖြစ်မယ်လို့ဆိုပြီးအမေရိကန်နဲ့ဒီနေ့နိုင်ငံတို့ကကန့်ကွက်ခဲ့ကြပါတယ်အာရဗ်စပွားများပြည်ထောင်စု UAE ကအဆိုပြုတင်သွင်းတဲ့မူကြမ်းကိုလူညိုရေးကောင်စီအဖွဲ့ဝင်15နိုင်ငံရှိတဲ့အထက်က73နိုင်ငံကထောက်ခံပေးခဲ့ပြီးဗြိတိန်ကတော့မဲမပေးပဲကြားနေခဲ့ပါတယ်